စကိုင်းတိုင်းဒေသကြီးကလေးမြို့နယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တို့ကြားမနေ့ကနေပြီးတော့ဒီကနေ့အထိတိုက်ပွဲဆက်ပြီးဖြစ်နေတယ်လို့ PDF အဖွဲ့ဝင်တွေကပြောပါတယ်ဒီလိုတိုက်ပွဲဖြစ်နေတာကြောင့်ဒေသခံရွာသားတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာနားဆင်ပါရှင်
တိရခန်ကာကွယ်ရေး PDF ဖွဲ့နဲ့စစ်သားကြားစစ်ရေးတင်းမာနေတဲ့ကလေးမြို့နယ်မှာမနေ့ကဇူလိုင်လ15ရက်နေ့ကနေဒီကနေ့အထိအရှိစီးရွာဘက်မှာစိုက်ပွဲဖြစ်နေတယ်လို့ကလေးမြို့ PDF ဖွဲ့ဝင်တူကပြောပါတယ
်ဟုတ်ကဲ့ဗျာအခုလည်းဖြစ်နေတာကစိုက်ပွဲအချိန်ကတော့မနေ့9နာရီခွဲကနေဖြစ်နေတာအခုချိန်ကြီးဖြစ်နေတယ်သူတို့ကလက်နက်ကြီးတင်အားများနေတယ်ရှေ့ကြီးမှာလည်းရှိမနေ့ကကျွန်တော်တို့ဒီနေ့ထိဖြစ်နေတော့ဗျာမနေ့ကလည်း10နာရီလောက်ကနေကျွန်တော်စပစ်တာည9နာရီခွဲတည်းဗျာသူတို့ကရွာထဲမှာကျွန်တော်တို့ကရွာမြန်းနေသူတို့ကိုဖွဲ့လို့မရအောင်ဝိုင်းထားတာ
ဒီကနေ့လည်းမနေ့အစောပိုင်းကနေညနေ6နာရီကျော်ထိတိုက်ပွဲဖြစ်နေစေပါ။နေ့ရက်ဆက်တိုက်ဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ကလေးမျိုး BDF ဖွဲ့ဝင်ကဆက်ပြောပါတယ်
။ကျွန်တော်တို့ဘက်ကတော့ဟိုကဗနေတယောက်ခေါင်းထိရယ်ကြာတော့မကြသေးဘူး။အရေးပေါ်တင်လာရတယ်။မိုင်းအစားလေးဒီမှန်လား9ယောက်လောက်ရှိတယ်။မနေ့က4ယောက်ကြာတယ်ဗျ။ဒီဘက်ကတော့ဒီနေ့6ယောက်9ယောက်လောက်တော့ကြာသွားပြီ။မနေ့ကတော့18ယောက်ကျော်ကြာတယ
်။ဒီဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ကထိခိုက်မှုများတယ်လို့ကလေးမျိုး BDF ဖွဲ့တွေကပြောပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။အရှိစီးရတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေလည်းဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ရွာသားတို့ကပြောပါတယ
်။ဒေသခံရွာသားတွေကအကုန်ထွက်ပြေးကြတယ်အရှိတောင်မှတော့မှအကုန်ဆုံးနေကြပြီ။တို့ရွာမှာမရှိဘူးတရားမှမကြံတော့ဘူးတဲ့။တော့နိုင်တဲ့လူတွေပဲကြံကြမှာဆက်တော့ခက်ခဲမှာပေါ့။
လက်ရှိကလေးမျိုးနယ်မှာစစ်ကောင်စီတပ်နဲ့ PDF ဖွဲ့တို့ကြားမကြာခဏပြစ်ကတ်တိုက်ခိုက်နေတယ်လို့ COVID-19 ရောဂါကလည်းကူးစက်သေဆုံးမှုနှုန်းများပြားနေတာကြောင့်မြို့ခံတွေအနေနဲ့ပိုပြီးစိုးရိမ်နေကြပါတယ
်။အချိန်တော့ကောင်းတော့မဟုတ်ဘူးဗျ။အကြောင်းရင်းနဲ့နေတာပေါ့။ကျွန်တော်ကလည်းပတ်ကြတော့အကောင်လုံးပေါ့မဖြစ်တဲ့နေရာဖြစ်တဲ့နေရာပေါ့။ COVID နဲ့ဘယ်မှပြလို့မရတော့တော့ခက်ချင်းနေတာ
PDF ဖွဲ့စဉ်နဲ့ဖြစ်ပွားခဲ့တဲ့အရှိစီးရွာဘက်စိုက်ပွဲရှိနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီပိုင်းမီဒီယာတွေမှာတော့ CRVH NUG နဲ့ PDF ဖွဲ့တွေကနေအစိုးရအုပ်ချုပ်မှုရန်လျာပြတ်ပြားစေဖို့ရည်ရွယ်ချက်နဲ့ CRVH နဲ့ NUG ဖွဲ့တို့ရဲ့စေကိုင်းမှုနဲ့လှိုင်းမြုပ်နဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်ကျော်ကျော်ဦးအပါဝင် NLD ပါတီထောက်ခံအားပေးသူတွေကိုလက်နက်ဖောက်ခွေရေးပစ္စည်းတွေနဲ့အတူဇူလိုင်လ10ရက်နေ့မှာဖမ်းဆီးရမိတယ်လို့ဖော်ပြထားပါတယ်ပြည်မဲ့ပြည်သူတွေကိုသလံလို့ဆွဆွဲတက်ဖြတ်တာဇာတင်ကြောင်းတွေပါဝင်အစိုးရပိုင်းအဆောက်အုံတွေကိုမီးရှို့ပျက်စီးတာစားတဲ့ဖောက်ခွေရေးလုပ်ငန်းတွေကိုလှုပ်ဆောင်နေလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေတရင်လက်ဥမှုရယူပြီးဖော်ထုတ်ဖန်းစည်းနိုင်ဖို့လိုအပ်တဲ့လုံခြုံရေးလုပ်ငန်းတွေကိုအစူးကြမ်းမှဆောင်ရွက်နေတယ်လို့လည်းမနေ့ကရက်စွဲနဲ့စစ်ကောင်စီပိုင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒါ့အပြင်ကရင်ပြည်နယ်မြောက်ပိုင်းဘက်မှာအမျိုးသား၄ဦးအမျိုးသမီး၂ဦးတို့ကိုကြည်စံနဲ့တနတ်တွေရန်ကျိုးတွေအဝေးထိန်းဒရုံးရင်တွေလက်လုံမိုင်းလောက်ရမှာတုံးတဲ့ဆက်ဆိုင်ပစ္စည်းတွေနဲ့အတူစွန်လကုန်ပိုင်းမှာဖမ်းမိခဲ့တယ်လို့လဲစစ်ကောင်စီကနေမလေးကရက်ဆွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ